မြန်မာတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုနိုင်ငံတကာအသံဝိုင်းကဒဏ်ခတ်ရေးယူဖို့အထူးဖြစ်လာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကိုဖြေရှင်းဖို့ဒုံဆန်းစုကြည်အထူးစူးစမ်းနေတာတွေ့မြင်ရပါတယ်။ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ဆိုတာကိုဖွဲ့ပြီးသူကိုယ်တိုင်ဥဆောင်ပါတယ်။အဲဒီစီမံကိန်းအတွက်ပြည်တွင်းကတထေးကြီးတွေလှူဒါန်းတဲ့ကျပ်ငွေ18ဘီလီယံကျော်အမေရိကန်ဒေါ်လာနဲ့ဆို73သန်းလောက်ရှိမဲ့အလူငွေကိုလက်ခံပါတယ်။ပြည်တွင်ပြပမှာလဲနောက်ထပ်အကူအညီထပ်တောင်းပါတယ် UEHRD စီမံကိန်းအတွက်နောက်ထပ်ပုဂ္ဂလိကကဏ္ဍလုပ်ငန်းအဖွဲ့၉ဖွဲ့ဖွဲ့စည်းပြီးလုပ်ငန်းတွေအမြန်ဆန်အကောင့်ထည့်ဖော်စီပါတယ်ဒါပေမဲ့မေးစရာမေးခွန်းရှိတာကဒေါ်ဆန်းစုကြည်အနေနဲ့အခုလိုအကြီးအကျယ်စ조사အားထုတ်နေပေမဲ့နိုင်ငံတကာကအထူးအာရုံစိုက်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအဲ့ဒီပြဿနာကြီးကိုတကယ်ပဲပြေလည်အောင်ဖြေရှင်းပေးနိုင်မလားဆိုတာပါသူကြုံတွေ့ရနိုင်တဲ့စိန်ခေါ်မှုနဲ့အခက်အခဲတွေကိုအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေပြီးခဲ့တဲ့ရက်ပိုင်းရန်ကုန်မှာတွေ့ဆုံဆွေးနွေးကြပါတယ်။ဆွေးနွေးပွဲတွေကနေမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပြည်ထောင်စုဝန်ကြီးတွေနဲ့ကိုယ်စားလှယ်အဖွဲ့တွေဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့အချက်ဆက်ချက်ပါသဘောတူညီချက်ရခဲ့ကြပေမဲ့မြန်မာနိုင်ငံဘက်ကဒုက္ခသည်တွေပြန်ပြီးလက်ခံရေးနဲ့ပတ်သက်လို့အပြည့်အစုံသဘောတူညီချက်တော့မရခဲ့ကြပါဘူး။ဒါကြောင့်နောက်ပိုင်းပြန်လည်တွေ့ဆုံဆွေးနွေးပြီးဆွေးနွေးမှုတွေ2019ခုနှစ်နိုဝင်ဘာလထဲမှာပြည့်ပြတ်အောင်လုပ်ကြဖို့အကြံပြင်းသဘောတူထားတယ်လို့သိရပါဗျ။ပြောရရင်ဒုက္ခသည်ပြဿနာနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ပထမဦးဆုံးရင်ဆိုင်ရမယ့်စိန်ခေါ်မှုဟာဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်လည်အောင်ညှိနှိုင်းနိုင်ရေးပါ။ဒုက္ခသည်အရေးအတွက်ပြဿနာမြန်မာဘက်ကလက်ခံမဲ့ပုံစံလက်ခံမဲ့အချိန်စရာသတ်မှတ်ချက်စတာတွေမှာသဘောကွဲလွဲမှုတွေရှိနေတာမို့အများကြီးညှိနှိုင်းကြရအောင်မဲ့အခြေအနေရှိနေပါတယ်။ဒေါ်ဆန်းစုကြည်အတွက်ဒုတိယစိန်ခေါ်မှုပြဿနာကြီးကဗန်နာငွေချေးအခက်အခဲပြဿနာဖြစ်နိုင်ပါတယ်။ပြခဲ့တဲ့ရက်ပိုင်းကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေအတွက်နိုင်ငံတကာရန်ပုံငွေရှာဖွေညီလာခံတစ်ခုဂျနီဗာမှာလုပ်ပါတယ်။အဲ့ဒီဒုက္ခသည်တွေကိုထောက်ပံ့ပေးဖို့အတွက်လာမယ့်2018 February လအထိဒေါ်လာ434သန်းလိုမယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းထားပါတယ်။အဲ့ဒီညီလာခံမှာတော့နိုင်ငံတကာအလှရှင်တွေဘက်ကနေဒေါ်လာ335သန်းအကူအညီပေးမယ်ဆိုတဲ့ဂရိကဝတ်တွေရခဲ့တယ်လို့ဆိုပါတယ်။
တကယ်တော့ကုလသမဂ္ဂကလိုတယ်လို့ပြောတဲ့အဲ့ဒီငွေပမာဏဟာလေးလားဇာလောက်အတွက်ဒုက္ခသည်တွေစားသောက်နေထိုင်ကျန်းမာရေးကိစ္စတွေအတွက်အဓိကဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်ထဲမှာဒေါ်ဆန်းစုကြည်အကောင့်ထဲပေါ်မဲ့စီမံကိန်းကြီးကတော့ပြန်လာမဲ့ဒုက္ခသည်တွေကိုယာယီကျွေးမွေးထားတာလောက်တည်းမကပဲပြန်လည်နေရာချထားရေးဖွံ့ဖြိုးရေးတွေပါပါဝင်တဲ့စီမံကိန်းကြီးဖြစ်လေတော့အဲ့ဒီထက်မကတဲ့ငွေပမာဏလိုမယ်ဆိုတာပြောစရာတော့မလိုပါဘူး။အခုလက်ရှိမြန်မာတထေးကြီးတွေအစွမ်းကုန်လှူဒါန်းမှုတောင်ဒေါ်လာ73သန်းလောက်ပဲရှိတာမို့နောက်ထပ်ငွေကြေးပမာဏများများဆဆလိုအပ်မယ်ဆိုတာခန့်မှန်းနိုင်ပါတယ်။အဲ့ဒီငွေတွေဘယ်ကရမှာပါလဲ။ဒေါ်ဆန်းစုကြည်အနေနဲ့နိုင်ငံတကာမိသားစုကနေအကူအညီအမြောက်များမရဘူး။ရခဲ့ရင်တော့လက်ခံလို့မဖြစ်နိုင်ဘူးဆိုရင်တော့အခက်အခဲတွေအများကြီးကြုံရနိုင်ပါတယ်။နောက်ရေးကြီးတဲ့စင်ခေါ်မှုတစ်ခုကရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေရဲ့ပြဿနာနဲ့ပတ်သက်ပြီးတပ်မတော်ခေါင်းဆောင်တွေရဲ့သဘောထားခံယူချက်ပါ။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးနဲ့အုပ်ချုပ်ရေးကိုအဓိကတာဝန်ယူထားတာတပ်မတော်နဲ့ပြည်ထောင်စုဝန်ကြီးဌာနပါ။တမရောခေါင်းဆောင်အဆက်ဆက်ရဲ့အဲ့ဒီမွတ်စလင်တွေပေါ်ထားတဲ့သဘောထားကိုလိုနီနယ်ချဲ့တွေကခေါ်သွင်းလာတဲ့လူတွေဖြစ်တဲ့နိုင်ငံသားတွေမဟုတ်ဘူးဆိုတာပါပဲ
အဲ့ဒီခံယူချက်ကနေဆက်ပြီးပေါက်ပွားလာတာကတော့အဲ့ဒီလူတွေဟာနိုင်ငံသားမဟုတ်တဲ့အတွက်သူတို့ကိုဖွံ့ဖြိုးတိုးတက်အောင်လှုပ်ပေးဖို့တာဝန်မရှိဘူးသူတို့နေထိုင်ရာနေရာကိုလည်းဖွံ့ဖြိုးတိုးတက်အောင်လှုပ်ပေးဖို့မလိုဘူးဆိုတဲ့သဘောထားမျိုးပါအဲ့ဒီသဘောမျိုးနဲ့အကောင့်ထဲပေါ်ခဲ့လို့လေမွတ်စလင်65ရာခိုင်နှုန်းနေထိုင်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော့ခရိုင်ဟာအဖက်ဖက်ကနှိမ့်ကျဆင်းရဲနေတာပါအဲ့ဒီဒဏ်ကိုအဲ့ဒီဒေသမှာနေထိုင်တဲ့9ရာခိုင်နှုန်းသောရခိုင်နဲ့တိုင်းရင်းသားတွေလည်းခံစားရပါတယ်အခုဒေါအောင်ဆန်းစုကြည်ကရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးတွေလုပ်ပေးမယ်ဆိုရင်တက်မတော်နဲ့ပြည်ထောင်ရေးဘက်ကလည်းအရင်သဘောထားတွေကိုပြောင်းလဲပြီးစိတ်ပါလက်ပါဝိုင်းဝန်းအကူအညီပေးဖို့လိုပါတယ်ဒီလိုမှမဟုတ်ရင်တော့တက်မတော်နဲ့ပြည်ထဲရေးရဲ့အဲ့ဒီဒေသကမွတ်စလင်တွေအပေါ်သဘောထားဟာဒေါ်အောင်ဆန်းစုကြည်အကောင့်ထဲပေါ်မဲ့စီမံကိန်းကြီးအတွက်စိန်ခေါ်မှုဖြစ်လာနိုင်ပါတယ် ဒေါန်ဆန်းစုကြည်တေကြပေါ့ကြုံရအောင်မဲ့နောက်ထပ်စိန်ခေါ်မှုကြီးတစ်ခုကတော့ရခိုင်နိုင်ငံရေးခေါင်းဆောင်တွေရဲ့သဘောထားနဲ့သူတို့ကဥဆောင်နေတဲ့ရခိုင်တိုင်းရင်းသားတွေရဲ့လောက်ရက်ပါသူတို့ကလည်းအဲ့ဒီဒေသကမွတ်စလင်တွေကိုခိုးဝင်တွေအကြမ်းဖက်သမားတွေသူတို့နဲ့အတူတူမနေနိုင်ဘူးမွတ်စလင်တွေကိုလည်းအကူအညီမပေးရဘူးဆိုပြီးဆန္ဒပြပွဲတွေတချိန်ချင်းကျင်းပအကူအညီပေးသူတွေကိုအမျိုးမျိုးဟန်တားမှုတွေလုပ်နေတာပါဒီအတွက်ဒေါန်ဆန်းစုကြည်ဟာရခိုင်ပြည်နယ်မှာအကောင့်ထဲဖော်မဲ့စီမံကိန်းအတွက်ရခိုင်နိုင်ငံရေးခေါင်းဆောင်တွေနားလည်အောင်ရှင်းပြဖို့လိုပါလိမ့်မယ်။ရခိုင်နိုင်ငံရေးခေါင်းဆောင်တွေနားလည်လက်ခံပါမှရခိုင်တိုင်းရင်းသားတွေကိုမှန်မှန်ကန်ကန်ဥဆောင်နိုင်မှာဖြစ်ပါတယ်။ဒီလိုမလုပ်နိုင်ရင်ရခိုင်နိုင်ငံရေးခေါင်းဆောင်တွေရဲ့သဘောထားဟာလေဒေါန်ဆန်းစုကြည်အကောင့်ထဲဖော်မဲ့စီမံကိန်းကြီးအတွက်စိန်ခေါ်မှုတစ်ရက်ဖြစ်လာနိုင်ပါတယ
်။အားလုံးကိုခြုံငုံသုံးသပ်ရရင်ဒေါန်ဆန်းစုကြည်အကောင့်ထဲဖော်မဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ဆိုတာစိန်ခေါ်မှုပေါင်းများစွာနဲ့ရင်ဆိုင်ရဖို့ရှိနေပါတယ်။ဒီကြားထဲအဲ့ဒီမွတ်စလင်တွေထဲကအကြမ်းဖက်သမားတွေအကြမ်းဖက်လုပ်ရက်တွေထပ်ပြီးပေါ်ပေါက်လာအောင်မယ်ဆိုရင်တော့ရခိုင်ပြည်နယ်ကပြစ်ပခတ်ပြဿနာပိုပြီးနှက်ဆိုင်သွားဖို့ရှိနေပြီးနိုင်ငံတကာရဲ့ဆွတ်ဖက်မှုကိုလည်းဒီထက်ပိုရင်ဆိုင်ရဖို့ရှိပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။